အင်ဒိုနီးရှားနိုင်ငံမြောက်ပိုင်းအာချေးဒေသကိုမကြာခင်ရပ်ပိုင်းအတွင်းရောက်ရှိလာခဲ့ကြတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေအတွက်ယာယီခိုလုံရေးနေရာတစ်ခုစီစဉ်ပေးဖို့ဗဟိုနဲ့ပြည်နယ်အစိုးရတို့ကိုဒေသဆိုင်ရာအကူအညီပေးရေးအဖွဲ့တွေကတောင်းဆိုလိုက်ပါတယ်လော့စုခွန်မြို့အစိုးရရုံးရဲ့ရှေ့မှာဒုက္ခသည်112ဦးဟာကြာတာပရိနေကလေးကနေထိုင်နေကြရပါတယ်သူတို့ဟာအာချေးပြည်နယ်မြောက်ပိုင်းကမ်းခြေကိုဒီလနိုဝင်ဘာ15ရက်နေ့ကဆက်လီနဲ့ရောက်ရှိလာကြတာပါဒုက္ခသည်တွေအရေးကိုင်းတွဲဆောင်ရွက်ရာမှာဗဟိုနဲ့ဒေသဆိုင်ရာအစိုးရတွေပူးပေါင်းဆောင်ရွက်ကြဖို့ဒုက္ခသည်အရေးအခွင့်အရေးကာကွယ်ရေးအဖွဲ့အကြီးအကဲပရာစဝတီကတိုက်တွန်းလိုက်ပါတယ်အခုချိန်ထိတော့ဘာမှမလုပ်ရသေးပါဘူးအစိုးရကတာဝန်မြူပဲရှောင်လွှဲနေပါတယ်လို့သူမက VOA ကိုပြောပါတယ်ကြေးရွာအကြီးကဲကဒုက္ခသည်တွေကိုဘာသာရေးအဆောက်အအုံတစ်ခုမှကနဦးအနေနဲ့ယာယီနေရာချပေးခဲ့ပါတယ်ဒါပေမဲ့လည်းရွာသားတွေကဒုက္ခသည်တွေကိုအစိုးရတာဝန်ယူဖို့တောင်းဆိုခဲ့ကြပြီးသူတို့ကိုမြောက်ပိုင်းအာချေးဒေသအုပ်ချုပ်ရေးရုံးရှိရာခေါ်သွားပြီးဒုက္ခသည်တွေလည်းအဲ့ဒီမှာတ냐အိပ်ရပါတယ်နောက်ပိုင်းမှာတော့အာချေးဒေသဆိုင်ရာဘေးဒုက္ခတုံ့ပြန်ရေးရုံးရှိကိုရောက်သွားကြပါတယ်။မြောက်ပိုင်းအာချေးဒေသအုပ်ချုပ်ရေးအဖွဲ့ပြန်ကြားရေးဌာနအကြီးအကဲကဒုက္ခသည်တွေအနေနဲ့လော်ဆာမာဝီမြို့ကလူဝင်မှုကြီးကြပ်ရေးရုံးဟောင်းမှာယာယီနေထိုင်ခွင့်ပြုထားကြောင်းပြောပေမဲ့နိုဝင်ဘာ28ရက်နေ့တနင်္လာနေ့အထိဒုက္ခသည်တွေဟာအုပ်ချုပ်ရေးဝင်ထဲမှာပဲမပြောင်းမရွှေ့နေနေရပါတယ်ခင်ဗျာ။